တခိုင်ပြည်နယ်စစ်တွေမြို့မှာနိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်း INGO နဲ့ကုလသမဂ္ဂရုံးတွေကိုလူအုပ်ကတိုက်ခိုက်ခဲ့တဲ့ပေါ်အထူးပဲဆိုရင်လည်းအကြောင်းကုလသမဂ္ဂလူ့ရေးရမုံငွေအဖွဲ့ UNFPA ကပြောလိုက်ပါတယ်။တခိုင်ပြည်နယ်ကလူလူချင်းစာနာမှုဆိုင်ရာနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာလှုပ်ဆောင်နေသူတွေကိုအကောက်အွယ်ပေးဖို့ကုလသမဂ္ဂလူလူချင်းစာနာမှုအကူအညီပေးရေးမြန်မာနိုင်ငံဆိုင်ရာလုပ်ငန်းညှိနှိုင်းရေးမှုကမြန်မာအစိုးရကိုတောင်းဆိုတဲ့အပေါ်လည်းထောက်ခံတယ်လို့မလ28ရက်နေ့စွဲနဲ့ UNFPA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ UNFPA ဝန်ထမ်းအလုံးဘီယန်ကင်ပီလိုအပ်တဲ့ဝန်ထမ်းအရေအတွက်ဆက်ထားသွားမှာဖြစ်ပြီးတော့အခြေအနေဖြစ်ထွန်းပြောင်းလဲမှုနဲ့အတူနောက်ထပ်လှုပ်ဆောင်မှုဆက်ပြီးဆန်းစစ်သွားမယ်လို့လည်းပြောပါတယ်။မလ30ရက်နေ့မှာစတင်မဲ့တကောင်စင်းကောက်ယူရေးနဲ့ဆက်ဆက်ပြီးတင်းမာမှုတိုးလာနေတာကနေအခုဖြစ်ခဲ့တဲ့အဒီကယုံဆက်ဆက်တဲ့ဆိုတဲ့သတင်းတွေပေါ် UNFPA ကစိုးရိမ်နေလို့လည်းဆိုပါတယ်။မြန်မာနိုင်ငံမှာနှစ်ပေါင်းများစွာအတွင်ပထမဆုံးအကြိမ်ဖြစ်တကောင်စင်းကောက်ယူမဲ့အစည်းအဝေးကို UNFPA ကအဓိကအကူအညီပေးနေတာပါ။နိုင်ငံတကာစံနှုန်းတွေလူ့အခွင့်အရေးစည်းမျဉ်းတွေနဲ့အညီကုလသမဂ္ဂအလှရှင်နိုင်ငံတွေနဲ့သဘောတူညီချက်ရတဲ့စီတပိုင်းအဖြစ်နိုင်ငံတွင်းရှိနေသူအားလုံးကိုတကောင်စင်းနဲ့ထက်သွင်းကောက်ယူမယ်ဆိုတာနဲ့လူတိုင်းဟာကိုယ့်ရဲ့တိုင်းရင်းသားလူမျိုးစုကိုကိုယ့်သဘောနဲ့ကိုဖော်ပြပိုင်ခွင့်ရှိတယ်ဆိုတာမြန်မာအစိုးရကအခိုင်အမာပြောထားတယ်လို့လည်း UNFPA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။နောက်ဆက်ချင်းချောင်းမှုဒါမှမဟုတ်အကြမ်းဖက်ခံရဖို့ချင်းချောင်းမှုနဲ့ရင်ဆိုင်နေရရင်တော့အဲ့ဒီတန်တိထံအတိုင်းလုံနိုင်မှာမဟုတ်ဘူးလို့လည်းပြောပါတယ်။ကောက်ခံသူတွေနဲ့ပါဝင်သူတွေရဲ့လုံခြုံရေးကိုအာမခံတဲ့ကောက်ယူမှုမျိုးကနေတာယုံကြည်စိတ်ချလောက်တဲ့တကောင်စင်းအချက်လက်တွေရနိုင်ပါမယ်လို့ UNFPA ကထောက်ပြထားပါတယ်။ပါဝင်သူတွေအနေနဲ့မေးခွန်းအလုံးကိုလွတ်လပ်စွာဖြေဆို့ဖို့ရာဘေးရန်ကင်းတယ်လို့ခန်းစားကြရမှာဖြစ်တယ်လို့ကောက်ခံသူတွေအနေနဲ့လည်းကြောက်ရွံ့မှုဒါမှမဟုတ်ချိတ်ချောက်ခံရမှုမရှိဘဲအချက်လက်တွေကိုယုံကြည်ကြည်နဲ့မှတ်တမ်းတင်နိုင်ကြရမယ်လို့ပြောပါတယ်။တကောင်စင်းကောက်ယူတဲ့ကာလအတွင်းလူညိုရင်းဆိုင်ရာစိုးရိမ်မှုကိုတာဝန်ရှိသူတွေကဖြေရှင်းဆောင်ရွက်တာဟာနိုင်ငံတကာစံနှုန်းနဲ့လူအခွင့်အရေးစည်းမျဉ်းတွေအတိုင်းလှုပ်ဆောင်ဖို့တန်ဋိဌာန်ကိုမထိခိုက်စေရဘူးလို့လည်းပြောပါတယ်။ဘယ်လိုလို့ဆောင်ချက်မျိုးမစို့မျှတပြီးအားလုံးပါဝင်တဲ့နေရာတိုင်းလူမှုဝန်ပိုင်းတိုင်းမှာတပြေးညီဆောင်ရွက်တဲ့တကောင်စင်းကောက်ယူမှုမှာလူတိုင်းပါဝင်ခွင့်ကိုအာမခံရမယ်လို့ UNFPA ရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။